င်တာကတော့မကြာသခင်ကမြန်မာနိုင်ငံလွတ်တော်မှာအတည်ပြုခဲ့တဲ့မြေလွတ်မြေလက်မြေရိုင်းဥပဒေနဲ့လေယာဉ်မြေဥပဒေဟာလေယာဉ်မြေကိစ္စကိုကိုထိလက်ရောက်ဆောင်ရွက်နေတဲ့ပုဂ္ဂိုလ်တယောက်နဲ့လက်ခံနိုင်တဲ့အဆင်ရှိမရှိဆိုတာကိုစစ်နေဥပဒေကြီးကရင်ဆွေးနွေးပါအကျဉ်းချုပ်ပြီးတော့နည်းနည်းပြောကြပါစို့ခင်ဗျာ
။ဟုတ်ကဲ့အဓိကထောက်ပြစရာဟိုဆွေးနွေးစရာကလေယာဉ်မြေဥပဒေလို့ဆိုနိုင်ပါတယ်ခင်ဗျာ။အဲဒီထဲမှာအဓိကဆွေးနွေးရမယ့်အကြောင်းအရာကဥပဒေနဲ့ရခိုင်ဥပဒေဟောင်းတွေတုန်းကပြဌာန်းချက်တွေရှိနေပါလျက်နဲ့လေလလဆုံဆုံသွားသူတွေအတွက်ဘလို့ကာဝယ်ပေးနိုင်မယ်ဆိုတော့ဥပဒေမူအလုံးတစ်ပါးရမှမပါဝင်ခြင်းမဲလို့ကျွန်တော်ပြောချင်ပါတယ်ဗျာ
။ဟုတ်ကဲ့ဥဖေသန်းအနေနဲ့ကောလွတ်တော်ကုစလေတူအနေနဲ့ဒီကိစ္စတွေဟာလွတ်တော်မှာဆွေးနွေးကြတဲ့အခါဆွေးနွေးခဲ့ကြတာကောရှိပါသလား။ဘာကြောင့်မပါဝင်ဘူးလဲဒီကိစ္စကိုဘယ်လိုဖြေရှင်းဖို့များစဉ်းစားခဲ့ကြပါလဲခင်ဗျာ
။ဟုတ်ကဲ့လေယာဉ်မြေဥပဒေနဲ့ပတ်သက်လို့ကျွန်တော်လွတ်တော်မှာအတော်တော်လေးကိုအချိန်ယူပြီးတော့ဆွေးနွေးကြပါလေ။ဒါပေမဲ့တကယ်တမ်းပြည်စုံလားဆိုတော့လေအဲတိတ်ပြည်စုံတဲ့အချိန်တော့ကျွန်တော်မရခဲ့ဘူးလို့ပြောရပါမယ်။ဘာလို့ဆိုတော့ဥတွေကလည်းဟိုအစ်စ်ပြတ်ထားတာဆိုတော့ကျွန်တော်တို့တော်ကိုယ်စီတွေကလည်းအစ်စ်ရောက်လာတာဆိုတော့ကျွန်တော်တို့ဘက်မှာလည်းအားနည်းချက်တော်တော်ချိခဲ့ပါတယ်။ပြင်ရချင်းနေမဟုတ်တော့။အဲဒါပေမဲ့ကျွန်တော်တို့ကခုနဥဖုံးပြူပြောသလိုပဲအဲဒီလေသမားတွေရဲ့နေရာမြေဟာလာတိမ့်ပိတ်ခံရမှုကိုဒီဥတွေမှာကာကွယ်ပေးနိုင်တာတော့မရှိပါဘူး။ဒါပေမဲ့အဲနောက်ပိုင်းမှာဆိုရင်တော့အာကျွန်တော်တို့ဒီကျေးရွာစီမံခန့်ခွဲရေးအဖွဲ့တွေကအလားပမာကန်ကလုံနိုင်မဲ့အဲစီကန်းချက်တွေပါနေပါတယ်။အဲနောက်ပိုင်းမှာကျတော့လယ်မြေတွေကိုအလားမတရားသိမ်းပိတ်နိုင်တဲ့အခွင့်အရေးမရှိတော့ပါဘူး။အာလယ်မြေတွေကိုမှတ်ပုံတင်ပြီးတော့စနစ်ကျလုံမှာမို့လို့ပိုင်ရှင်တွေကလည်းအဲတိတိကျကျဖြစ်လာမှာပါ။တချိန်ကဆိုရင်တော့ကပိုင်ရှင်တွေကတိတိကျကျမရှိဘူး။ဘာလို့ဆိုတော့ဟိုဒီလယ်သမားတွေအလားရိုးသားတဲ့အားနည်းချက်အပေါ်မှာလုံငန်းရှင်တွေကဒါမို့ဟိုဒီအနာပိုင်းတွေကဝင်ပြီးတော့တိမ့်စီသွားတာရှိပါတယ်။အဲအဲ့လိုမျိုးကိုမကာကွယ်ပေးနိုင်ခဲ့ဘူး။အဲ့ဒါကြောင့်လည်းဒီနေ့နိုင်ငံတကာနိုင်ငံတကာမှာပဲအဲ့ဒီပြဿနာမျိုးပေါ်နေတာဖြစ်ပါလေကြ။ဒါပေမဲ့နောက်ပိုင်းမှာကျတော့ဒီဥပဒေကအရင်ရှိပြီးသားဆုံးရှုံးမှုတွေကိုမကာကွယ်နိုင်ပေမဲ့နောက်အဲ့လိုမဖြစ်အောင်ကျွန်တော်တို့စနစ်ကျမှတ်ပုံတင်ပြီးတော့လုပ်သွားနိုင်မယ့်အခြေအနေမျိုးရှိပါလေ
။ဟုတ်ကဲ့ဥပဒေကမြဥပဒေအနေနဲ့ခုနကပြောတဲ့အချက်တွေကတော့ဒီဥပဒေရဲ့အဓိကအားနည်းချက်အဖြစ်နဲ့ထောက်ပြလိုရလို့ဆိုရယ်အားနည်းချက်အနေနဲ့နောက်ထပ်ထောက်ပြစရာရှိပါသေးလားသူတို့မို့ဒီဥပဒေရဲ့ကောင်းတဲ့အချက်အရင်ကတည်းကတုတ်တက်လာတဲ့ဆိုရယ်ဘက်ကပြောစရာရောရှိပါတော့ခင်ဗျာ
ရှိတယ်ခင်ဗျာခုနကကဥပဒေတန်းပြောပြတဲ့အတိုင်းပဲအခုလက်ရှိလက်ငုပ်စိုက်ပျိုးခွင့်ရနေကြတဲ့လေသမားတွေအတွက်ကတော့လေရာမြေလုံပိုင်ခွင့်အသိမပြုသမတ်တွေထုတ်ပေးတော့မှာဖြစ်တယ်ဆိုတာဟာဒီဥပဒေရဲ့ထူးခြားချက်ပါပဲဒီလိုအသိမပြုလုံပိုင်ခွင့်သမတ်တွေထုတ်ပေးမှာဖြစ်တဲ့တွင်သူတို့လေရာတွေကိုအကာအကွယ်ပေးနိုင်တဲ့အခြေအနေတစ်ခုကိုရောက်နိုင်မယ်လို့ကျွန်တော်မျှော်လင့်ရပါတယ်ဒါကောင်းမွန်တဲ့ထူးခြားချက်တစ်ချက်လို့ပြောနိုင်ပါတယ်တို့တော့လေယာဉ်မြေကိုလုပ်ပိုင်ခွင့်လက်မှတ်တော့မပြောနဲ့ခရမ်းမြေထုတ်ပေးထားတဲ့ဟာတွေကိုတော့တရားမတရားရုံးတွေမှာကြောင်းပြန်ဖြစ်နေတာတွေကကြောင်းဆန်နေတာပဲဒီတော့လေယာဉ်မြေလုပ်ပိုင်ခွင့်အသိမှတ်ပြုလက်မှတ်ထုတ်ပေးထားရုံတမယ်လောက်နဲ့ကတော့ခုနကပြောတဲ့ကျေးရွာလေယာဉ်မြေစီမံခန့်ခွဲမှုအဖွဲ့တွေကစုံဖြတ်ပေးနိုင်မယ်တိတိကျကျမမှန်ကန်ကန်ချောင်းချောင်းမမှန်လုပ်ပေးနိုင်မယ်ဆိုတာလုံးဝမဟုတ်ပါဘူးဘာကြောင့်လဲဆိုရင်အဲ့ဒီလိုခံခွဲမဲ့အဖွဲ့တွေကိုတောင်ကိုကဥပဒေရေးရအလွတ်ကျဉ်းကျဉ်သူတွေမဟုတ်ကြဘူးတရားစီရင်အတွင်းကောင်လုပ်ငန်းကိုစီမံခံခွဲရေးကစောင့်ရနေရပြီးတော့အဲ့ဒီဝင်ကြီးဌာနရဲ့လက်အောက်ကပဲဖြစ်နေခြင်းတနည်းအားဖြင့်လွတ်လပ်တဲ့စီမံခံခွဲသူတွေလွတ်လပ်တဲ့ဥပဒေကျဉ်းကျဉ်သူတွေမပါဝင်ခြင်းကြောင့်စီမံခံခွဲရေးလက်အောက်ကတရားစီရင်တာဝန်ထမ်းရရတဲ့အဖွဲ့တွေဟာဝင်ကြီးဌာနစီမံခန့်ခွဲရေးဌာနရဲ့ဘက်ကပဲပြလိုက်တဲ့ကိစ္စတွေဖြစ်ပေါ်လာအောင်လဲဆိုတာအသေးချပါပဲတော်တော်များတရားစီရင်ရေးအတွက်ခိုင်မာတဲ့ညီမရှိတာဒီဥပဒေရဲ့အတိတ်ကအားနည်းချက်ပဲလို့ကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ဥပဒေဒါပေမဲ့ဒီမှာ separation of powers ပေါ့ဗျာအဓိကအာဏာသုံးရဖြစ်တဲ့စီမံခန့်ခွဲရေးတရားစီရင်ရေးဥပဒေပြည့်ရေးဆိုတဲ့အာဏာဟာဘလောက် separate ဖြစ်တယ်လဲဘလောက် independent ဖြစ်တယ်လဲတစ်ခုနဲ့တစ်ခုဘလောက် feature ကင်းလို့ဆိုတာယက်တည်နိုင်တယ်လဲဆိုတဲ့ပြဿနာကတော့ပိုပြီးကြီးကျယ်တဲ့ပြဿနာလို့ထင်ပါတယ်အဲ့ဒီဟာကတော့ဒီဥပဒေသားမကဘူးတခြားကိစ္စတွေမှာလည်းအများကြီးရှိအောင်မယ်ထင်ပါတယ်အဲ့ဒါကိုတော့ကျွန်တော်နောက်ပိုင်းမှာအကျယ်ဆွေးနွေးရတာပေါ့ဗျာဆိုတော့အခုလောလောဆယ်ကျွန်တော်တစ်ခုဥဖေသန်းကိုပြောချင်တာကဒီလိုဥပဒေတွေပြဋ္ဌာန်းတဲ့အခါ လွတ်တော်အမတ်တွေကတော့အကြောင်းအရာအလုံးကိုပဲသိပါမယ်ခင်ဗျာဆိုတော့ဒီမှာကတော့ public reading ဆိုတာလုပ်တယ်ဒီမိုကရေစီနိုင်ငံတွေမှာလူထုကိုချပြတယ်ဒီဥပဒေကိုကျွန်တော်တို့လွတ်တော်ကတင်သွင်းထားပါတယ်အတည်ပြုဖို့အစီအစဉ်ရှိတယ်ကျွမ်းကျင်သူတွေလာပြီးဆွေးနွေးနိုင်ပါတယ်ဆိုပြီးတော့သူတို့ကြိုတင်ပြီးတော့ဥပဒေကြောင့်ကိုဖော်ထုတ်တယ်လူတွေကဆွေးနွေးတယ်ကျွမ်းကျင်တဲ့လူတွေဆိုကြပါစို့ဥပုဖြူလွတ်တော်အမတ်မဟုတ်တော့လည်းပဲဒီကိစ္စကိုသူလေယာမီအရေးဆောင်ရနေတဲ့ပုဂ္ဂိုလ်သူတို့လူမျိုးသွားပြီးဆွေးနွေးနိုင်ခွင့်ရှိတယ်အဲ့လိုအခွင့်အရေးမျိုးကဗမာပြည်မှာပြည်တာရှိပါလားဥဖေတန်
ကျွန်တော်ဒီမြေအမည်လိုဥပဒေရဲ့ဒီလေယာမီဥပဒေနဲ့အဲ့လိုဟာလာကျွန်တော်တို့ခေါ်ယူပြီးတော့တိုင်ပင်သားတို့ဆွေးနွေးတာတော့ကျွန်တော်ဟိုပြင်မမှာတော့ရှိရင်ရှိခဲ့မှာပေါ့အတွက်တော်ထဲမှာတော့အဲ့လိုမျိုးကြီးမရှိခဲ့ပါဘူးဒါကြောင့်လဲအဲအားနေတဲ့ဥပဒေတရားဖြစ်ကောင်းလဲဖြစ်ပါလိမ့်မယ်ဒါပေမဲ့ကျွန်တော်ဥပဒေတစ်ခုဆိုတာကအဲဒါအများအားဖြစ်နေရမယ်အဲဒီအတိုင်းပဲတစ်သက်လုံးကြီးတွားမယ်လို့တော့မဟုတ်ပါဘူးကျွန်တော်တို့ကဒီဥပဒေမှာဖြစ်ပေါ်လာတဲ့အကျိုးဆက်တွေကိုပြည်သူရဲ့အသံဝန်နားထောင်ပြီးတော့အများအားစောင့်ကြည့်ပြီးတော့ဟာလွတ်တော်မှာပြန်ပြီးတော့ဒီဥပဒေကိုပြုပြင်ဖို့ပြန်တင်နိုင်တဲ့အခွင့်အရေးရှိပါတယ်အဲဒါကြောင့်ဟိုစနစ်ကအပြောင်းလဲတစ်ခုမှာကာလအပိုင်းခြားခြင်းနဲ့တိုးတောင်းတဲ့ကာလမှာကျွန်တော်တို့ကအပိသဖြစ်ရှင်တယ်ဟာလားဘာမှဟိုအစွမ်းမထွက်စေချင်ဘူးဆိုတော့အဲ့ဒီလိုအရှင်နေမျိုးတော့ကျွန်တော်တို့မှတ်ဆလို့မရသေးပါဘူ
းဒါပေမ
ဲ့အောက်ရှင်မှာရှိတဲ့မူလစီမံခန့်ခွဲတဲ့လေယာဉ်စီမံခန့်ခွဲရဲ့အဖွဲ့ကြီးကတော့ဥပဒေပြောတယ်လို့ပါပဲဟိုဥပဒေနားမနေတာကမှန်ပါတယ်ဒါပေမဲ့ကျွန်တော်တို့ရိုးရိုးတွေးကြည့်မယ်ဆိုရင်ဒီမြေဟာဘုသူ့မြေလဲဆိုတော့ဒေသခံတွေကသိကြပါရခင်ဗျဥပမာကျွန်တော်တို့မြေမျိုးနယ်မှာပေါ့ဗျာကျွန်တော်တို့မြေမျိုးနယ်မှာတက်ကသိန်းတဲ့မြေတွေရှိတယ်လုံငါရှင်ကသိန်းတဲ့မြေတွေရှိတယ်သူတို့သိန်းလာတာကြီးကောင်းသူတွေသမားတွေရဲ့ဟာလာကရာမရှိတဲ့လုတ်ပိုင်ခွင့်မရှိတဲ့ဟာလာစနစ်တကျပတ်ပုံတင်ထားရင်မရှိတဲ့ပြည်တွေကိုအဲသူတို့ကအယောင်ဆိုးလိုက်တာပေါ့အမေဘုံဘွားကြည့်တော့ဒီဌာနဆိုင်ရာနဲ့ပေါင်းပြီးတော့အယောင်ဆိုးလိုက်တာပေါ့အဲဒါမှမဟုတ်တကယ်တမ်းတွေးကြည့်ရင်အမှန်တရားကိုစီစစ်ထောက်ခံမယ်အဲတွေးကြည့်မယ်ဆိုရင်တော့ဒီဒေသခံအားလုံးကြည့်တာဥပဒေအပါဝင်ဆရာတော်ကအဆုံးပေါ့ဗျာဒီမျိုးတွေဟာဒီလူတွေပဲဟာလာဒီဓမ္မဥစ္စာဟာလာလုတ်ကန်ခဲ့ရတယ်ဟာလာဒီတာဘောင်တာရိုးတွေဖို့တယ်ငုတ်ထင်းနဲ့ရှင်းလင်းနဲ့အဲ့လိုမျိုးရွှေနဲ့ရင်းပြီးတော့လောက်ကင်စားတော့ခဲ့တယ်ဆိုတာကိုဒေသခံတွေအကုန်လုံးသိကြပါတယ်ခင်ဗျာအဲ့ဒါကြောင့်အဲဒီလိုဒေသခံတွေကဆုံးဖြတ်တဲ့အထက်မှာလဲဥပဒေကိုနားမနေပေမဲ့ဒါဘုသူ့ဥစ္စာအဲ့ဒါဘုသူ့ရဲ့ပိုင်ရှင်အရင်မှာဆိုတာကိုသူတို့ဆုံးဖြတ်နိုင်တယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့နောက်ဥပဒေသားကိုကျွန်တော်ပြင်တာဥကမြေလွတ်မြေလတ်မြေိုင်းဥပဒေနဲ့ပတ်သက်ပြီးတော့လဲအရင်တစ်ခါတော့ကကြောက်ရတဲ့ဥပဒေသားလာပဲကျွန်တော်တို့စီမှာဆွေးနွေးမှုပါတယ်ဥပမာအဖြစ်မွေးမြူရေးလုပ်ငန်းလုပ်ခွင့်ရတဲ့စီးပွားရေးလုပ်ငန်းရှင်တွေကငါးကံတွေပဇွန်ကံတွေလုပ်လိုက်တာလူနေတဲ့ရက်ွက်ထဲကိုရွာထဲကိုပါရေနစ်သွားတယ်ဒါဘာမှအကာအကွယ်မပေးဘူးဒါကြောင့်ဒီဥပဒေမှာတော့ဒီလူနေတဲ့ကြေးရွာတွေကိုတော့အကာအကွယ်ပေးဖို့အတွက်တောင်းဆိုရမယ်ပါညာပြောခဲ့တာရှိရတယ်အဲ့ဒီအချက်လက်တွေကပါလာပါရဲ့လားပြဋ္ဌာန်းတဲ့ဥပဒေတွေမှာ
အဲ့အဲ့လိုလေမြေကိုတခြားမြို့ချင်းအတုံးမချရဆိုတဲ့ဥပဒေအပိတ်တော်ရှိတယ်ခင်ဗျအဲ့ဒါမဲ့ပြီးခဲ့တဲ့ကာလတွေမှာတော့အာဒါမျိုးတွေကအများကြီးရှိပါတယ်ကျွန်တော်ဥပဒေတရားလောက်တာတရားပေါ့အဲဒေသတင်အားအာဏာပိုင်တွေနဲ့အလားဌာနဆိုင်ရာတွေနဲ့လောက်ကြတာအပိုင်းတော့ရှိတာပေါ့အဲ့ဒီအရအဲ့ဒီအချိန်ကမျိုးကတော့အကူမဲ့လူလည်းမရှိကဲမဲ့လူလည်းမရှိဆိုတော့အဲဒီပြဿနာတွေအများကြီးရှုပ်ထွေးနေခဲ့ပါတယ်အခုချိန်မှာတော့ကျွန်တော်လွတ်တော်ကိုယ်စားလှယ်တွေကဒါတွေကိုအမိကစောင့်ကြည့်ပါတယ်လိုအပ်ရင်သက်ဆိုင်ရာဝန်ကြီးဌာနတို့လွတ်တော်ဥက္ကဋ္ဌကြီးကိုကျွန်တော်တင်ပြတဲ့အတွက်နဲ့အဲ့ဒီကိစ္စတွေကတပြေးပြေးနဲ့အဲရော့နယ်လာတာကိုကျွန်တော်တွေ့ရပါတယ်နောက်ပြီးတော့ဒီတော့ပုံပိုင်းကြီးတွေအဲ့ဒါတမူးရှာလုတ်ကင်စားတော့နေတဲ့ဥယျာဉ်ရှာမြေတွေကိုအဲဒီလုတ်ပိုင်ခွင့်အထောက်အထားရှိသည်ဖြစ်စေမရှိသည်ဖြစ်စေအဲ့ဒါဒါတွေဟာပိုင်ရှင်တွေရဲ့သဘောဆန္ဒအရပဲဖြစ်ရမယ်ဆိုပြီးတော့ဥပဒေတစ်ခုကိုလည်းကျွန်တော်တို့ပြတ်ထားနိုင်ခဲ့တဲ့အတွက်ဒီလွှတ်တော်ကြီးမှာတော့ကျွန်တော်တို့ကလေဟိုအားနည်းချက်တွေကမျိုးမျိုးရှိရင်ရှိမှာပါဒါပေမဲ့ဒီကိစ္စတွေကိုကျွန်တော်တို့ကသေးသေးချင်းပြုပြင်သွားလို့ရနိုင်တယ်အဲမပြည့်စုံတဲ့အာဟုလည်းပြည့်စုံအောင်ကျွန်တော်ဖြစ်တော့ရင်ရနိုင်တယ်ဆိုတဲ့အကောင်းမြတ်ချက်ကကျွန်တော်ကြည့်ပါတယ်ခင်ဗျာ
လောလောဆယ်မှာဒီဥပဒေတွေပြဋ္ဌာန်းပြီးတဲ့နောက်မှာအဆိုးဆုံးဖြစ်လာတဲ့ဥပဒေကလက်တွေ့အကောင့်တွေဖော်ပြလာတော့ကျွန်တော်မသိသေးဘူးပါဗျာအကောင့်တွေဖော်ပြီလားဒါဖြစ်ရင်လည်းအကောင့်တွေဖော်ပြီးပြီမဲ့လောလောဆယ်မှာအဆိုးရွားဆုံးဖြစ်နေမဲ့အခက်အခဲပြဿနာဘာလဲဆိုတာအခုဖြူဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ဒီဥပဒေကအကောင့်တွေမဖော်သေးဘူးအာဏာတည်ရဲ့ရက်ကိုနိုင်ငံတော်သမ္မတကမကျင်ညာသေးတဲ့အတွက်ကြောင့်မို့လို့အာဏာသက်ဝင်ခြင်းမရှိသေးပါဘူးသို့တော့ဒီဥပဒေအတိုင်းသာဆောင်ရွက်မယ်ဆိုရင်ဒီအဝေးလက်မှုရှိတဲ့လေတွေကိုလေယာဉ်တွေလုတ်ပတ်ခွင့်ပေးမယ်လို့ဆိုတဲ့အတွက်တရားဝင်လက်မှုဆိုတဲ့သဘောတည်တရားဝင်လက်ရောက်ဖြစ်နေခြင်းဆိုတဲ့သဘောကိုဆက်လက်ပြီးတော့အနာတိတ်ပဲဖွင့်ဆိုထားတာပြတ်ထန်းထားတာလုံးဝမရှိဘူးအတ္တတဲ့အစိုးရဆုံးကဒီဥပဒေအာဏာသက်ဝင်ခြင်းမတိုင်ခင်တုန်းကအငြင်းပွားနေတဲ့ပြဿနာရက်တွေကိုဘယ်ဥပဒေတွေနဲ့ဘယ်ဥပဒေစံတွေနဲ့ ဖြစ်ရှင်းမယ်ဆိုတဲ့ညီမျိုးပြတ်ထန်းချက်မျိုးလုံးဝပါဝင်လာခြင်းမရှိဘူးအဲ့လားဟာတောင်းတမားတွေအတွက်အကြီးအကျယ်ပြောင်းလဲမဲ့တဲ့ကိစ္စရတရပဲလို့ကျွန်တော်မြင်ပါတယ်ပြည်ပြည်ပြုပြင်ကြောင်းလဲမယ်ဆိုတာမျှော်လင့်ကောင်းတဲ့အရာတစ်ခုပါဒါပေမဲ့တော့တပြည်ပြည်ပြုပြင်ကြောင်းလဲနေရဆိုတဲ့ကာလာထဲမှာပဲဘဝပြတ်နေတဲ့မိသားစုတွေရဲ့ကိစ္စတွေကိုစဉ်းစားဖြစ်နေ
ဟုတ်ကဲ့ဥပိသန်ဟောနောက်ဆုံးပါပြန်ပြောချင်ပါလေဥဖိုးဖြူထောက်ပြသွားတဲ့အချက်နဲ့ပတ်သက်ပြီးတော့
ဟုတ်ကဲ့ပါကျွန်တော်တို့အရင်ဆုံးကသမိုင်းစကြောင်းတွေကတော့အများကြီးပေါ့ဗျာတနိုင်ငါလုံးဟာလာဥရီရေးရမရောအဲ့လိုလုတ်ပိုင်ခွင်းတဲ့နေရာမှာလည်းရောညိုကျွန်တော်တို့လက်တင်အားဆိုတော့ဆက်တက်ခဲ့တဲ့အလေးအဆအကြီးကြောင့်ကျွန်တော်တို့နိုင်ငံလည်းဒီလိုပြည့်စုံသွားရတာပဲဒီအဲ့လိုမတရားမှုတွေတော့အများကြီးရှိခဲ့တာပေါ့ဟာလာဒီကိစ္စကဥရီတကူကျွန်တော်ပြတ်ထားတဲ့အခါမှာတချို့တဝက်တော့တက်တော်သွားမှာပေါ့ကျွန်တော်ယုံကြည်ပါတယ်အဲအဲ့အကြောင်းလည်းကျွန်တော်တို့အဲ့ဒီကိစ္စကိုဥရီစိုးမှုမှုရယ်ကျွန်တော်တို့ဒီဥရီမှာအဲဒီပြဋ္ဌာန်းထားတဲ့လေယောင်မြေဥပဒေရဲမြေလိုဥပဒေတွေမှာအဲ့ဒါတိကျတဲ့အချက်လက်တွေအဲထောက်ထားတွေအဲ့လိုမျိုးတွေပါဝင်လာနိုင်မို့လို့တစ်ချိန်လေးလုပ်ထားရမှာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ဒီလိုလို့တော့ဒီကိုယ်စားလှယ်တယောက်အနေနဲ့ကတော့ကုတ်ထေပတ်မှာရှိတဲ့မတရားမှုတွေကိုသက်ဆိုင်ရာကိုတင်ပြပါရဲ။အခုလက်ဆက်တော်ထဲမှာဆိုရင်အဲတရားသူကြီးတွေအဂရိဒိဋ္ဌာရာတွေကိုကျွန်တော်ဆွေးနွေးနေရခင်ဗျာ။ဒါတရားဥပဒေစိုးမိုးရေးအပိုင်းပေါ့နော်။အဲ့လိုမျိုးပဲကျွန်တော်တို့ဒီနေရာမြေလိုဥပဒေလေယာဉ်မြေဥပဒေတွေမှာမတရားအရင်ကသိမ်းခံထားရတဲ့အဲလေမြေတွေကိုလည်းကျွန်တော်တို့တင်ပြနေပါရဲ။အဲကျွန်တော်တို့ကတော့ဟိုကျွန်တော်တို့ခံကြတာတွေဒါတွေရအောင်လုပ်ရမှာကြ။မရလို့ကမဖြစ်ဘူး။ဆက်ဆက်ပြီးလုပ်သွားရမယ့်အပိုင်းမှာကျွန်တော်တို့ဒီလိုတော့ဥပဒေကြီးပြောတယ်လို့တတိစီစီနဲ့ကျွန်တော်တို့လုတ်ဆောင်သွားနိုင်ရင်တော့ကျွန်တော်တို့ပြဿနာတွေကအဖြေပြေပြေတော့ပါလိမ့်မယ်။သိပြီးတော့အချိန်နဲ့တောင့်ရမလို့တော့ဘူးလို့ထင်ပါတယ်။